အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရဗျူဟာကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ၃ရက်ကြာညီလာခံမှာတော့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြသလိုရိုဟင်ဂျာပဋိပက္ခဖြေရှင်းရေးမှာအမေရိကန်ဘက်ကဦးဆောင်ပြီးဆောင်ရွက်ဖို့ကိုလည်းရိုဟင်ဂျာအရေးလှုပ်ရှားသူတွေကတိုက်တွန်းကြပါတယ်။ရိုဟင်ဂျာရေးဖြေရှင်းဖို့ကြိုးစားနေတဲ့မြန်မာအစိုးရကိုနိုင်ငံတကာဘက်ကပြစ်တင်ဝေဖန်မှုထက်အားပေးဆောင်ရွက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာတိုက်တွန်းခဲ့ကြတာပါ။မတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒီမိုကရေစီလွတ်ခွင့်ရေးနဲ့အလုံသမားရေးရာဘူရိုကကျင်းပတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ၃ရက်ကြာညီလာခံမှာတော့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒီကနေ့ညီလာခံနောက်ဆုံးနေ့မှာတော့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကလည်းအမေရိကန်နိုင်ငံခြားရေးမှူးဝါဒမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ရဲ့အခန်းကဏ္ဍနဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အရေးကြီးပုံကိုအလေးထားပြီးတော့ပြောဆိုသွားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ညီလာခံမှာရိုဟင်ဂျာအရေးကြေကြေပြန့်ပြန့်ဆွေးနွေးနိုင်ခဲ့တာဟာဆိုရင်ရိုဟင်ဂျာပြည်ပခန့်ဖြေရှင်းရေးမှာအမေရိကန်ဘက်ကပို့ပြီးတော့စိတ်ဝင်တစားဆောင်ရွက်လာမဲ့လားလာကောင်းဖြစ်တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူဒေါက်တာဝက်ကဦးရင်ကပြောပါတယ
်။ဒီအစိုးရက Travel Administration ကနိုင်ငံခြားရေးဝန်ကြီးတွေပို့ပြီးတော့စိတ်ဝင်စားလာတယ်လေ။ပေါ်ပြီးတော့အလုပ်လုပ်ဟန်ကြအတွက်ဟန်ကြရဲ့ကိစ္စပြဿနာရှိပွားတဲ့ပေါ်ပြီးတော့ energy ပေါ်ပြီးတော့ effort လုံးမယ်ဆိုတာအကိုသူတို့ပြတာအဲ့ဒါရက်လက်ကကျွန်တော်အဲ့လိုတွေ့ပါတယ်လေ
ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြရတဲ့တိတ်နေချီတဲ့ရိုဟင်ဂျာတွေဌာနီပြန်နိုင်ရေးသူတို့ကိုအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်စတာတွေကိုလည်းအခုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာဆွေးနွေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုဘက်ကပါဝင်ဆောင်ရွက်ပေးစီလိုတဲ့ကိစ္စတွေကိုလည်းအဆိုပြုတင်ပြခဲ့တယ်လို့ဒေါက်တာဝက်ကဦးရင်းကပြောပါတယ
်ကျွန်တော်တို့ကအမေရိကန်ဆိုတော့ကိုဒီအခုဒီအစီအဝေးအမလဲတခြားနေတယ်မှာလဲတခြားချန်နေမှာလဲကျွန်တော်တို့အဲ့လိုအပြာအမေရိကန်ဆိုတော့ကဦးဆောင်ပြီးတော့ရူဟန်ဂျာချန်နေကိုရူဟန်ဂျာပြဿနာကိုရှင်းပွက်အတွက်မြန်မာဆိုတာနဲ့ engage တော့ပြီးတော့ပြဿနာ AACC ရှိနိုင်အောင်ကအကောင့်ဆုံးနေလမ်းပါဆိုပြီးတော့ကျွန်တော်တို့ကမြန်မာတက်သွင်းပါတယ်
။ပြီးခဲ့တဲ့နှစ်ဩဂုတ်လရခိုင်မြောက်ပိုင်းပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိမ့်နေချီထွက်ပြေးရတဲ့ကိစ္စကိုကင်တွယ်နေရတဲ့မြန်မာအစိုးရပေါ်ဖိအားပေးဝေဖန်တာထက်ပိုပြီးတော့ထောက်ပံ့အားပေးချဖို့ကိုလည်းအမေရိကန်အစိုးရကိုရိုဟင်ဂျာအရေးလှုပ်ရှားသူတွေကတိုက်တွန်းခဲ့ကြပါတယ်။ဒေါက်တာဝက်ကဦးရင်ကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရဲ့ချက်နေ This is not a Myanmar မြန်မာနိုင်ငံမှာ true democracy မလာသေးပါဘူးအဲ့ဒါကလည်းအရေးကြီးပါတယ်အဲ့ဒါလည်းကျွန်တော်တို့အမေရိကန်ဆိုတဲ့ The Chinese Interest Community ကျွန်တော်တို့အမြဲတမ်းဆွေးနွေးပါတယ်တော်အောင်ဆန်းစုကြည်ကိုကျွန်တော်တို့ support လုပ်တာအရေးကြီးတယ်သူ့ကိုတိုက်ခိုက်တာက criticize လုပ်တာထက်သူ့အခုလုံးနေတာထက်ပိုပြီးလုံးနိုင်ဒီကို international community က support လုပ်နိုင်အောင်ကျွန်တော်တို့ကြိုးစားပါတယ်အမေရိကဆိုတဲ့လက်ကျွန်တော်တို့ဆက်ကပြောပါတယ်
တိမ့်နေချီတဲ့ရိုဟင်ဂျာတွေလုံခြုံမှုရှိရှိဆန္ဒအလျောက်ဌာနပြန်နိုင်ရေးအတွက်မြန်မာအစိုးရဘက်ကဆောင်ရွက်ဖို့ကိုလည်းကုလသမဂ္ဂနောက်နိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းနေတာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံပေးမယ်လို့လည်းမြန်မာနိုင်ငံဘက်ကထွက်ပြေးရသူအလုံးကိုပြန်ခေါ်မယ်လို့နိုင်ငံတကာကကတိပြုထားသလိုဒုက္ခသည်တွေဌာနပြန်ရေးအတွက်လည်းအဆင်သင့်ဖြစ်နေပြီလို့ပြောဆိုထားပါတယ်ရှင်